Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ16ရက်အင်္ဂါနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။ကျမဆွေမြတ်မောင်ပါရှင်။ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေပေါ် ransomware virus နဲ့တိုက်ခိုက်မှုဟာမြောက်ကိုရီးယားကလှုပ်တာလားဆိုတာကို cyber လုံခြုံရေးကုမ္ပဏီတွေလေ့လာဆန်းစစ်နေကြပါတယ်။မြန်မာနိုင်ငံမှာမေလ24ရက်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပြည်လုံးဒုတိယအစည်းအဝေးကိုကုလသမဂ္ဂဒွေးရမှုချုပ်တက်ရောက်ဖို့မြန်မာနိုင်ငံကဖိတ်ကြားထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဥဆံမဝင်နဲ့ကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။သတင်းတွေပြီးနှားဆင်ကြရမယ့်သတင်းလွှာတွေထဲမှာတရုတ်ခေတ်သစ်ပိုလန်မတ်ကြီးစီမံကိန်းနဲ့ပတ်သက်လို့
ကျွန်တော်တို့အန်ဂျီဟာဒီနိုင်ငံရဲ့ယင်းနှမြုံနှံမှုဘလို့ရင်ဆိုင်မလဲ။ကျွန်တော်တို့တိုင်းပြည်သူတွေဘလို့
ကျောင်းမြမာရေးတုံးတဲ့သူဦးမမောင်စိုးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားကြပါမယ်ဒါအပြင်ဒီပိုလမတ်ကြီးစီမံကိန်းနဲ့ပတ်သက်လို့အခက်အခဲတွေဘလို့ရှိနိုင်တယ်လဲပြီးတော့မြမာပွန်ပီဘက်ကုမ္ပဏီရဲ့တရားစွဲခြင်းခံထားရတဲ့ထိုင်းတည်နှောက်ရဲမှုချက်ချင်းရုပ်သိမ်းပေးဖို့တောင်းဆိုခြင်းနဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြမုံနဲ့ကိုဆန်မိုးဝေတို့ပြောပြပေးပါမယ်ရှင်
ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေအပေါ်စိုက်ဘာတိုက်ခိုက်မှုဟာတင်းတင်းလာနေမှနည်းသွားဖို့ရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကစပြီးနိုင်ငံပေါင်း150ကကွန်ပျူတာပေါင်း3သိန်းထက်မနည်းစိုက်ဘာတိုက်ခိုက်ခံခဲ့ရတဲ့အထက်မှာတရုတ်၊ဂျပန်၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတော်တော်များများလည်းတိုက်ခိုက်ခံခဲ့ရပါတယ်။ကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ကုမ္ပဏီကြီးနှစ်ခုကအခုစိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်နေတဲ့အဖွဲ့ကလုပ်တာလားဆိုတာကိုစမ်းစစ်နေကြပါတယ်။ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်ပေးငွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus software နဲ့တိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်နွယ်နေတဲ့နည်းပညာဆိုင်ရာတဲလွန်စားတွေတွေ့ရတယ်လို့ Symantec နဲ့ Kaspersky Lab Cyber လုံခြုံရေးကုမ္ပဏီတစ်ခုကပြောပါတယ်။ WannaCry software မူလ version မှာသုံးထားတဲ့ program code တွေဟာLazarus Group ဆိုတဲ့မြောက်ကိုရီးယားနိုင်ငံက hacker အုပ်စု၃နဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့ဆင်တူဖြစ်နေတယ်လို့ပြောပါတယ်။ cyber တိုက်ခိုက်မှုတွေထဲမှာအချိန်တို့အတွင်းအများဆုံးပြန့်နှံ့သွားတဲ့ WannaCry virus တိုက်ခိုက်မှုကိုမြောက်ကိုရီးယားကလုတ်တာလားဆိုတာအခုအချိန်မှာအတိအကျတော့မပြောနိုင်သေးဘူးလို့ Symantec နဲ့ Kaspersky Lab ကုမ္ပဏီတစ်ခုလုံးကပြောပါတယ်။ ransomware တိုက်ခိုက်ခံရတဲ့ computer screen တွေပေါ်မှာဒီ computer တွေက file တွေကိုဖတ်မရအောင်လို့ encrypt လုပ်လိုက်တယ်။ online ပေါ်မှာဒါအသုံးပြုတဲ့ Bitcoin ငွေကြေးဒေါ်လာ300ဘိုပေးမှ file တွေကိုပြန်သုံးလို့ရမယ်လို့ပြန်ပေးငွေတောင်းခဲ့တာဖြစ်ပါတယ်။တိုက်ခိုက်ခံရတဲ့ကွန်ပျူတာတွေပြန်သုံးနိုင်အောင်လို့စုစုပေါင်းဒေါ်လာ800,000အောက်ပြန်ပေးငွေပေးခဲ့တယ်လို့အင်ဂျီနီယာကဒီနေ့လာနေ့ကပြောပါတယ်။ Microsoft ရဲ့ Windows Software Hardware တွေကိုအသုံးချပြီးတော့ Cyber တိုက်ခိုက်မှုတွေလုပ်နေတာဖြစ်တဲ့အတွက် PC ကွန်ပျူတာသုံးသူတွေအနေနဲ့နောက်ဆုံးထုတ်လုံခြုံရေးအစ်စ်မြင့်ထားတဲ့ Software တွေကို Update လုပ်ကြဖို့အတွက်လဲ Microsoft ကုမ္ပဏီကတိုက်တွန်းနေပါတယ်ရှင်
။ Syria နိုင်ငံမှာနေ့စဉ်နဲ့အမျှအကျဉ်းသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ပစ်နေပြီးတော့ဒီဆုံးသူရဲ့ကိုခန္ဓာတွေကိုမြို့တော်ဒမတ်စကပ်ရဲ့အပြင်ဘက်မှာမီးရှို့တကြိုပြစ်နေတယ်လို့စီးရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။တနေ့တနေ့အကျဉ်းသားပေါင်း50ခန့်ကိုစေတန်းကြအကျဉ်းတောင်တွင်းမှာကျိုးပေးကွပ်မြက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။သမ္မတဘာရှာအာဆတ်အစိုးရဟာအခုလိုဒီဆုံးသူတွေကိုမီးရှို့ပြစ်တဲ့နည်းလမ်းကိုအသုံးပြုပြီးတော့လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်နေပါတယ်ဆိုတဲ့ထောက်ထားတွေကိုဖျောက်ဖျက်ပစ်နေတာဖြစ်တယ်လို့ဆွဆွဲပစ်တင်လိုက်ပါတယ်။ Syria ဆိုရဟာ Russia နဲ့ Iran နှစ်နိုင်ငံတို့ရဲ့စီးရီးအထောက်ပံ့ကိုဆက်လက်ရယူနေပြီးတော့ရက်ဆက်ရုပ်မာတဲ့နီးလန်းတွေကိုအစ်စ်တွေကိုလှုပ်ဆောင်နေတယ်လို့အရှိအလေပိုင်းဆိုင်ရာ American တန်မတ်ကြီး Stu Jones ကပြောပါတယ်။ Russia နဲ့ Iran နှစ်နိုင်ငံဟာတမရအဆက်အစိုးရအနေနဲ့6နှစ်တာကာလအတွင်းအစိုးရဖျောက်ချဖို့ကြိုးပမ်းနေတဲ့သဘုံအဖွဲ့ကိုမျိုးစုံနှင်းနှင်းဖို့အတွက်အထောက်အကူပေးနေပါတယ်ဒီတက်ခတ်မှုတွေအတွင်းမှာလူပေါင်း4000ဝန်းကျင်တည်ဆုံးခဲ့ရပါတယ
်မြောက်ကိုရီးယားရဲ့တင်းငွေနေနေတော့ကမစ်ဆိုင်းတုံးပစ်လွတ်မှုကိုကြီးကြီးအဖြစ်အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပြစ်ပဲထင်းလုံးတီထွင်ရေးစ조사မှုရဲ့ကြီးမားတဲ့ရှေ့တိုးခြေလက်တစ်ခုဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်နောက်ဆုံးပြစ်လိုက်တဲ့မစ်ဆိုင်းတုံးဟာပမာဏကြီးတဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့တာလတ်ပြစ်မေပြင်ကနေမြေပြင်ပြစ်ပဲထင်းတုံးဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကတနင်္လာနေ့မှာပြောကြားခဲ့ပါတယ် Hwasong 12 လို့ name ပေးထားတဲ့ message ဟာ kilometer 2100 ကျော်အမြင့်အထိတက်သွားပြီးတော့ kilometer 889အကွာအဝေးအထိရောက်ကရုရှားနာကပင်လယ်ထဲကိုကျခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN နေသတင်းကပြောပါတယ်မြောက်ကိုရီးယားကအစင်းမြစ်နီးပညာနဲ့ဖန်တီးထားတဲ့ပယ်ထိန်တုံးဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောတာကိုဒီတောင်ကိုရီးယားစစ်တပ်ကတော့အဲ့ဒီလောက်မဟုတ်နိုင်ဘူးလို့ပြောကြခဲ့ပါတယ်ဒါပေမဲ့အမေရိကန်ကအာကာသသိပ္ပံပညာရှင်တွေကတော့တိုက်ချင်းပြစ်ပယ်ထိန်တုံးတီထွင်နိုင်ရေးစီဥတည်နေတယ်လို့သုံးသပ်နေကြပါတယ်တနင်္ဂနွေနေ့ကမစ္စတာတုံးဆွမ်းဆောင်နိုင်သလောက်အရင်ကမတွေးခဲ့ရဘူးတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့ပညာရှင်တွေကပြောကြပါတယ်မြောက်ကိုရီးယားဟာလုံခြုံရေးကောင်စီချိုးဖောက်သုံးဖြတ်ချက်တွေကိုချိုးဖောက်ပြီးတော့ဒေတာရေးငြိမ်းချမ်းလုံခြုံရေးကိုချိန်ချောက်နေတယ်လို့ကုလသမဂ္ဂတွေးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောကြားအပြစ်တင်ခဲ့ပါတယ်အခုနောက်ဆုံးမစ္စတာတုံးလွတ်ပြစ်တင်မှုနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှလုံအရေးပေါ်အစည်းအဝေးဒီကနေ့အင်္ဂါနေ့မှာပြုလုပ်မှာဖြစ်ပါတယ်ရှင
်တမရဒေါ်နယ်ထရန့်က FBI Federal စုံစမ်းစစ်ဆေးရေးဘီရိုရဲ့အကြီးအကဲ James Comey ကိုယာရုကဖယ်ရှားပစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေပေါ်လမ်းကြောင်းပြောင်းသွားအောင်တမရအင်ပြူတော်ကတနင်္လာနေ့မှာကြိုးပမ်းအားထုတ်နေသလိုကိုမီရဲ့နေရာကိုအစားထိုးခန့်အပ်နိုင်ရေးအတွက်အမိတင်သွင်းနိုင်မှုအစောတလျင်ရှာဖွေနေရတာနဲ့ပတ်သက်ပြီးတော့လည်းခုခံပြောဆိုနေကြပါတယ်။မစ္စတာကိုမီကိုယာရုကနေဖယ်ရှားခဲ့ပြီး6ရက်အကြာအဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြို့တော်ဝါရှင်တန် DC မှာဒီမိုကရက်တွေဒေါသထွက်နေကြသလိုဖြစ်နိုင်ခြေရှိတဲ့ရုရှားနဲ့တမရထရမ့်တို့ကြားဆက်ဆက်ပတ်သက်နေမှုတွေပေါ်စစ်ဆေးပေးဖို့အတွက်အထူးစုံစမ်းရေးမှူးတယောက်ခန့်ထားနိုင်ရေးအားထုတ်နေကြပါတယ်။ဒါပေမဲ့ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအတိုင်းအတာကရှင်းရှင်းလင်းလင်းကိုယ်ဝဲပြပြမရှိသေးပါဘူး။ယာရုကနေဖယ်ရှားမပစ်သေးခင်အချိန်အထိကိုမီဟာ2016ခုနှစ်သမရရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေတဆင့်ဝင်ရောက်နှောက်ယှက်မှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားနဲ့ပူးပေါင်းပြီးတော့လိန်ညာခဲ့တယ်ဆိုတဲ့ကိစ္စတွေကိုဥဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်ခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါဗျ။မြန်မာနိုင်ငံမှာမေလ24ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်းရေးမှူးချုပ်တရဖို့မြန်မာနိုင်ငံကဖိတ်ကြားထားပါဗျ။ရေလန်းကုန်းလန်းပါဝင်တဲ့ခေတ်သစ်ပိုးလန်းမကြီးစီမံကိန်းအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲတရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြတာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဖော်ဆောင်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂကအားပေးထောက်ခံနေတဲ့ကိစ္စတွေအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ပြည်ထနာရဲ့ဆင်းမြစ်ကိုမျက်မျက်တတကင်တွယ်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဒေါအောင်ဆန်းစုကြည်နဲ့မစ္စတာဂူတာရက်စ်တို့ဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အမျိုးသားပြည်လည်တင်းမြင့်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိစ္စကိုဆွေးနွေးခဲ့ကြတဲ့အပြင်မကြခင်ကျင်းပမဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်းရေးမှူးချုပ်တက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာမေလ14ရက်နဲ့15ရက်နှစ်ရက်ကျင်းပခဲ့တဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံအကြီးအကဲတွေကြားစပွဲဝိုင်းထိုင်ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ဆွေးနွေးမိန့်ခွန်းပြောကြားခဲ့ပါတယ်။ပိုလမတ်တကြီးစီမံချိတ်အောင်မြင်စေဖို့အတွက်ပြန်လည်နားလည်မှုလေးစားမှုကိုအခြေခံတဲ့ပြည်သူအချင်းချင်းကြားကောင်းမွန်တဲ့ဆက်ဆံရေးရရှိမှုနဲ့ထိငိမ့်အေးချမ်းတဲ့ပတ်ဝန်းကျင်တရက်ရှိမှုတို့ဟာအဓိကကြတဲ့အခြေခံချက်တွေဖြစ်တဲ့ဆိုတာကိုဒေါအောင်ဆန်းစုကြည်ကအလေးထားပြောခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင်
။ EU ဥရောပသမဂ္ဂကရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကပြည်ပခဖြစ်ပေါ်ရာဒေသ၃ခုမှာရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉သန်းထောက်ပံ့ကူညီသွားဖို့ရှိတယ်လို့နောက်ထပ်ယူရိုငွေ3သန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ချတဲ့ကိစ္စတွေမှာအသုံးပြုဖို့အတွက်ကူညီပေးသွားမယ်လို့ဆိုပါတယ် EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်ဆိုင်ရာမဟာမင်းကြီးခရစ်စတိုစတိုက်လီယနီစကာနှစ်ရက်တာခီးစဉ်အတွင်းမြန်မာနိုင်ငံကလူသားချင်းစာနာတဲ့အထောက်အထားအကူအညီပေးဖို့အတွက်ယူရိုငွေ12သန်းထိပေးလှူသွားဖို့ပြောဆိုလိုက်တာဖြစ်ပါတယ်
EU ဥရောပသမဂ္ဂအတွင်းထဲထဲဝင်ဝင်ပြုပြင်ပြောင်းလဲရေးလုပ်နိုင်မှုအတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့အနီးကပ်ဆောင်ရွက်လိုတယ်လို့ပြင်သစ်သမ္မတမန်နျူအယ်မက်ခရွန်ကပြောကြားခဲ့ပါတယ်။ပြင်သမ္မတတာဝန်အပြည့်အဝယူတဲ့ပထမနေ့မှာပဲပြင်သစ်သမ္မတဟာဂျာမနီနိုင်ငံကိုတွားရောက်ပြီးဝန်ကြီးချုပ်မာကဲလ်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။
Now, so yeah, the dinner go Masumia Munet goes a movie rope, Yopia, big rap, your pare, good at drink some barrago, Zeta, Tolin Bibame. Tio get the Bolan Magisiman gain Sanya drink some money in Saba machine. Gong Lan Yelan Pawin, they get the Bolan Magisiman gain her. A geni, mia piala de loo, a cake carol, she named it, Simen gain Pietamo, Bubon Sang Yamuga, take good ye jirello, tell the Marashi jipping up your jagge barre. Tell Nangan and Nangan Chow Sang, Nan and Chase Gong de me, see why ye Lanjangi, Chaku. Panty ye season power in the Simen Genha. Dio ye see why ye empire chat twin de Simen Genji Piedello. Lila do the choga minja the low, the choga le, Gaba lema, Dionanga ye need hago lounge tade, Simen Genji Piedello don the jabare. Vio e the dinda be I bejimurogani, people at the ringo chicken be, Masumia munga dimpiaba machine.
Ida yu yenzi jungo. 但属于世界
Belt and Road Initiative Kitty Bula Maji Siman Gengo, Tio Nanganga, Sapu Samuel Subime, Jagaba Lone at the Samarello, Tio Damra, Xi Jinping, Joja Dwagira Pipare, Tio Nangani, Asha, Ashi Levi, Africane, Uyobago, Silk Road Economic Belt, Gonglan, Maritime Silk Road, Jilano Ne Sadweme, Siman Gengigo, Mesa Bueto De. Belt and Road Forum Gani, Ledwe Sanya Yame, season about Nia Konesego, Tayo Lare Nangani, the board to get Javare, Kavama Siboye Quin Landry, Bomo Buenla Zeye, Kaval Lanchon Pianja Deniama, Nemia Dada, Joe Kansan, Ninja, and Sanya Yine, Gondoye Lula Quin, Bobi, Jebian Zeye, season Rego, Belt and Road Forum take these swinging where Tayo Kejare, Nanga G. Gary, the board to Lemma Toge Jarello, Forum a song that boy Martio, the Mrashi Jimping up your Jagavare. ကမ္ဘာကြီးရီမှာတရုတ်ရဲ့အခမ်းကဏ္ဍချဲ့ထွင်မှုမဟာဗျူဟာကိုမိမောင်းထိုးပြနေတဲ့စီမံကိန်းကြီးဖြစ်ပေမဲ့နိုင်ငံရေးအကျိုးအမြတ်အတွက်ဒီစီမံကိန်းကြီးကိုအသုံးချမှာမဟုတ်ဘူးဆိုတာကိုလည်းတရုတ်သမ္မတကအလေးထားပြောခဲ့ပါတယ်။ဒီနေ့လနေ့ကပြီးဆုံးသွားတဲ့ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲပေါင်း 30 အားလုံးအတွက်မျှတာတဲ့အကျိုးရှိဖို့လိုတယ်လို့အမေရိကန်ရဲ့ဂျာမနီလိုနိုင်ငံတွေကအလေးထားပြောနေကြပါတယ်။ဒီစီမံကိန်းကြီးထဲမှာပါဝင်ဖို့ဖိတ်ခေါ်ခံရတဲ့ဂျာမနီကုမ္ပဏီတွေဘက်ကအစီအစဉ်ကိုရှင်းရှင်းလင်းလင်းသိရဖို့အရေးကြီးတယ်လို့ Belt and Road Forum တက်ရောက်ခဲ့တဲ့
Germany is not as a country asked to be part of the initiative, but the German companies are asked to be part of it.
Germany နိုင်ငံပါဝင်ဖို့ဖိတ်ခေါ်မခံရပါပေမဲ့
Tio Damrashi Jimmy Chapyare season with Emma, Tio Nangango, Nangamau Chausangan and Ganet Chase and I may. Siboye Lanjang de Chaku Pandime season le Bawe Mare. Kamanti Dola Billion Goya La Gongjame, Jilan Gonglan Bawene, Bula Madiji season ha. The Maima Gongja Miazong, Pumuye Simanganji le Pibare. Tio got Dola Diana said Le Billion Gong Camelo Ama Cantavare. Nanganja Yan Banda, 3 trillion Joe Shidia Dio Nangan Adre. Ama Cantare Pamanago, a thali a con cananello, Beijing a lila driga piojavare. Hawaii Mashire Institute of Asian Security ga, Pamauka Moham Maligaro, Taha Siboye Goluni Chetwimbo, Dioga Loni Bongare, Lupiovare. Nangangang Lirigo, Jujo, think by Mesa, Muiji, Melombe, think twinbi, Dio Nanganda, Diga Jare, Ashapiao, Siboye and Baya Chetwinida, Piedello, Pamauka Maliga, Duya Donta Chago, email ne Vio Ego Piojagevare. Chima Chepian and Siman Genji go, Susan Sasa Lonely at Dio Dwe, and the Mare Lule Duga Tonta Bare. China Policy at Diamond and Comedica Director David Galigale, Belt and Road Siman Genji Ha, Kaba Alema, Dio Nangaya Singo, Songpia Bime Siman Genji Piedelu Biovare.
But if it doesn't work, if it runs into problems, if it's impractical, if it's too costly, if it falls over.
Tegelo, Loma Pipu, Tatanare Shilame, let do him a jabu, take a con jam yame. Simangeni Piat Dame Suyin, Kabalema, Dionangay and Eta Apo, Miaji Tigai Dwanemare. Tajang, Damu Piat Domago, Lure, Sebu Nijaraba. Amyomi Gigine, Lounge, Takazani Ramu, Sonsho Murigale, Take Ginaimare.
တရုတ်နိုင်ငံကတော့သူတို့အစားပြုတဲ့ခေတ်သစ်ပိုလန်မကြီးကနေအလားအလာကောင်းတွေကုန်သွယ်စည်းဝါးအကျိုးအမြတ်တွေရလာမယ်လို့အခိုင်အမာယုံကြည်နေပါတယ်တချိန်တည်းမှာပိုလန်မတဲ့စီမံကိန်းကြီးပြည်စုံပြည်မြောက်ဖို့အတွက်နိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုဟာအဓိကကျအရေးကြီးတယ်ဆိုတာကိုလည်းတရုတ်သမ္မတက Belt and Road Forum မှာအလေးထားပြောသွားခဲ့ပါတယ်ရှင်
။မဆုမြတ်မတင်ပြခဲ့တာပါရှင်။တဆက်ထမှာပဲဒီစီမံကိန်းကနေမြန်မာနိုင်ငံအတွက်စီးပွားရေးမျှော်လင့်ချက်ဘယ်လိုရှိနိုင်မလဲဆိုတဲ့အမြင်ကိုလည်းတင်ပြပေးလိုပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးရလာကောင်းတွေရှိလာနိုင်တယ်လို့မျှော်လင့်နေတဲ့တချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားမယ့်အချက်တွေလည်းရှိနေတယ်လို့တရုတ်မြန်မာရေးသုံးသက်သူတွေကပြောဆိုလိုက်ပါတယ်။ဒီစီမံကိန်းကိုဥဆောင်လှုပ်ရှားနေတဲ့တရုတ်နိုင်ငံဟာကမ္ဘာအင်အားကြီးနေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံရဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံကပါဝင်လာမယ်ဆိုရင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးရေရှည်မှာနိုင်ငံရဲ့အချုပ်အခြာအာဏာချင်းချောက်ခံရတာမျိုးမဖြစ်ရအောင်တတိကြီးစွာထားဖို့လိုတယ်လို့တရုတ်မြန်မာအရေးသုံးသပ်သူရန်ကုန်မြို့နေဥမမောင်စိုးကပြောပါတယ်
။ကျွန်တော်တို့အန်ဂျီဟာဒီနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဘယ်လိုရင်ဆိုင်မလဲ။ကျွန်တော်တို့တိုင်းပြည်သူတွေဘယ်လောက်အကျိုးရှိမလဲ။ဒီရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဘယ်လောက်ထိန်းချုပ်နိုင်တယ်လဲဆိုတာပြဿနာရှိတယ်။အခုကကြောက်ဖြူစီမေးဇုံနဲ့ကြောက်ဖြူရင်းနဲ့စစ်ကဲနဲ့ပတ်သက်ပြီးတော့ဒီဘောင်ဟာဘက်ကတင်တာ50 50ရန်လို့ဖြစ်တယ်။တိကျကတောင်းတာ80 30 80 20ဆိုတဲ့အတန်တွေထွက်နေ။ဒါပုံလင်းလင်းတော့မရှိသေးဘူးကျွန်တော်တို့သိကြမသိသေးဘူး။အဲ့လိုတစ်ဖက်ဆောင်းနေဖြစ်မယ်ဆိုရင်ကျွန်တော်တို့ဗမာပြည်ပြည်သူတွေအတွက်အကျိုးရှိမှာမဟုတ်ဘူး။နောက်တစ်ခုကအဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်ကမထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်ဗမာပြည်ရဲ့ချုပ်ချာအနန္တနဲ့ပတ်သက်ပြီးတော့ပြဿနာရှိနိုင်တယ်လို့ဒါလူလူကအများစုကနေပြီးတော့ယူဆကြတယ်။ဆိုလိုတာကတရုတ်စီးပွားရေးလုပ်ငန်းတွေဘာမှမရှိရင်သူတို့ရဲ့အကျိုးစီးပွားလည်းအများစုရှိရင်တရုတ်ကနေကြောက်ဖြူသည့်ဒီမီးသားလန်းဖောက်တယ်ကားလန်းဖောက်တယ်ဒီလမ်းကြောင်းတွေနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ဒီလမ်းကြောင်းတွေချုပ်ကန်မှုအခွင့်အာဏာဘယ်သူစီမှာရှိမလဲ။မြန်မာပြည်မှာရှိမလားတရုတ်ပြည်မှာရှိမလားဒီပြဿနာတွေကကျွန်တော်တို့တိုင်းပြည်ရဲ့ချုပ်ချာအနန္တနဲ့ဆိုင်တဲ့ပြဿနာလို့ထင်ပါတယ်။
ကမ္ဘာနိုင်ငံကြီးတွေအနေနဲ့ဖွံ့ဖြိုးဖို့အားယူနေစေနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့အခါသူတို့အကျိုးစီးပွားကာကွယ်ဖို့အတွက်လုံခြုံရေးကိစ္စတွေကိုအလေးထားပြောဆိုလေရှိတာကြောင့်ဒါကိုသတိထားစရာအချက်ဖြစ်ထည့်သွင်းစဉ်းစားရမယ်လို့တရုတ်နိုင်ငံယူနန်တက္ကသိုလ်မှာသုတေသနစာတမ်းရေးသားနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်ကျွန်တော်တို့နိုင်ငံထဲမှာသူတို့ရဲ့လက်နက်ကင်အဖွဲ့အစည်းတွေဘာတွေကဝင်ပြီးတော့လုံခြုံရေးအတွက်တာဝန်ယူတာတို့ဘာတို့တို့ဆွေးနွေးလာရင်ပြောလာရင်ကျွန်တော်တို့ကလက်မခံဖို့လိုတာပေါ့လေကျွန်တော်တို့ပြည်ရင်းမှာဒီထောက်လုပ်တဲ့တထားလန်ကာလန်တမောစိတ်ချတဲ့ဟာတွေနဲ့ပတ်သက်လို့လုံခြုံရေးအပြည့်အဝတာဝန်ယူတယ်ဆိုပြီးတော့ကိုယ့်ရဲ့အထောက်အကြအာဏာကိုထိမ့်သိမ်းရမှာပေါ့တို့ကတော့တို့လုံခြုံရေးအတွက်ကိုစိုးရိမ်တာရှိလိမ့်မယ်အထူးသဖြင့်ဟိုကျွန်တော်တို့အခုနေသက်မှာငင်းကြင်မရလို့ရှင်တို့ပဲစောင့်ကျင်တယ်တို့စောင့်ရင်အိုးအဲ့ဒီနေသားလက်နက်ကင်အဖွဲ့တွေကလည်းအန္တရာယ်မပေးဘူးပေါ့အဲ့လိုမျိုးတွေသူတို့တောင်းဆိုလာနိုင်တဲ့အခါမှာကိုယ့်ဘက်ကအဲ့ဒါကိုခွင့်မပြုဖို့လိုတယ
်ခေတ်သစ်ပိုလန်မှဤစီမံကိန်းအတွက်မြန်မာနိုင်ငံဟာနိုင်ငံခြားချင်းငွေတွေယူရမှာဖြစ်တယ်လို့ကျွေးမီကိစ္စအတွက်ဘယ်လိုကင်တွယ်ဖြည့်ရှင်းမလဲဆိုတာကိုပါစဉ်းစားထားရမှာဖြစ်တယ်လို့ဦးမမောင်စိုးကသုံးသပ်ပါတယ
်နောက်တစ်ခုကျွန်တော်တို့တိုင်းပြည်ဟာထိုင်းလိုစီဝါရေးတောင်းတင်းတဲ့နိုင်ငံမဟုတ်ဘူးအဲ့တော့ထိုင်းလိုစီဝေးတောင်းတဲ့နိုင်ငံတကူမှာတရုတ်ကဝင်လာမယ်ဆိုတရုတ်က50ထိုင်းက50ထဲမယ်လို့မမတင်းတင်းပြောနိုင်ပေမဲ့ကျွန်တော်တို့ကတရုတ်ကဝင်လာတရုတ်က50ငါတို့50ထဲမယ်ဆိုတော့မှကျွန်တော်တို့ရဲ့ဘာနာအကျဉ်းကြီးကအကန့်အသတ်ရှိတယ်။အဲ့လိုအခြေအနေမှာတရုတ်ကဗမာပြည်ကိုရင်းနှီးမြှုပ်နှံမှုအားလုံးဒီကျွန်တော်တို့အတွက်ကောင်းတာရောဆိုးတာရောနှစ်ခုစုံလက္ခဏာရှိတယ်။ဒါကိုကျွန်တော်သတိထားပြီးထိန်းသိမ်းဖို့လိုအပ်မယ်လို့ထင်တယ်ကျွန်တော်မြင်တော့တရုတ်ကစီဝါရေးစူပါပါဝါအနေနဲ့အမေရိကန်ကိုကြောတက်ချင်တဲ့ရွယ်ချက်နဲ့လှုပ်တာလို့မြင်ပါတယ်ခင်ဗျာဖြစ်မဖြစ်တော့ဒါကျွန်တော်တို့စောင့်ကြည့်အောင်ပါပေါ့
နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အခါနိုင်ငံအကျိုးစီးပွားကာကွယ်နိုင်ဖို့မြန်မာအစိုးရအနေနဲ့သူပြဋ္ဌာန်းမိသားဥပဒေတွေအတိုင်းတင်းကျပ်စွာဆောင်ရွက်ဖို့လိုတယ်လို့ဦးရဲထွန်းကမြင်ပါတယ
်အဲ့တော့ကျွန်တော်တို့ကအခုမှလာရင်းနှီးမြှုပ်နှံမှုကိုညှော်နဲ့ပြီးတော့ဆွဲဆောင်နေတဲ့အတိုင်းကြီးဖြစ်တော့တရုတ်ကအဲ့ဒီလိုဟိုဆက်မှုလုပ်ငန်းတွေလာပြီးတော့ပူတောင်းမယ်ဆိုလို့ရှိရင်အရေးကြီးတာကတော့လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအနေနဲ့ဒီပြည်မှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလိုက်နာဖို့လိုက်နာအောင်ကျွန်တော်တို့အစိုးရကစက်မှတ်ဖို့သဘာဝပတ်ဝန်းကျင်မပြည့်စုံအောင်နောက်ဒီအလုပ်ကိုင်းတွေရရှိအောင်ဟိုကျွန်တော်တို့ဒီဥပဒေကိုကောင်းကောင်းပြဋ္ဌာန်းပြီးတဲ့အခါကျတော့အဲ့ဒီဥပဒေအတိုင်းလိုက်နာဖို့အတွက်စစ်ဆေးတဲ့အာဏာပိုင် ဖွဲ့အစည်းတွေက corrupt မဖြစ်ဖို့ပေါ့နော်ထိမ့်သိမ်းဖို့ပေါ့နော်ကျွန်တော်တို့အစိုးရကပေးချက်ကြမှတ်ဖို့လိုလိမ့်မယ
် OBO အားလို့အတူောက်ခေါ်တဲ့ခေတ်စ်ပိုးလမ်းမကြီးစီမံကိန်းမှာဈေးညံလမ်းမကြီး6ခုသတ်မှတ်ထားပြီးအဲ့ဒီတဲကတရုတ်နိုင်ငံတောင်ပိုင်းကနေအိန္ဒိယနိုင်ငံကြားဈေးညံလမ်းမအစိတ်ပိုင်းပေါ်မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလမ်းကြောင်းတစ်ခုလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝေအောင်ပါရှင်အခုတော့တရားစွဲခံထားတဲ့ထိုင်းသတင်းတော်ရဲ့အမှုပဲတလဲကြည့်ကြရအောင်ပါမြန်မာနိုင်ငံတွင်းတတုတူဖော်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ထိုင်းတတုတွင်းလုပ်ငန်းကုမ္ပဏီတစ်ခုကတရားစွဲဆိုခြင်းခံထားတဲ့ထိုင်းသတင်းတော်ဖရရူတီဝန်ရုံရဲ့အမှုကိုရုတ်သိမ်းပေးဖို့နေစည်းမချသတင်းတော်များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့တွေပူးပေါင်းတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်ထိုင်းသားတို့တွင်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာ Bond Payback Company Limited MPC ကနေတရားစွဲတာခံထားတဲ့ထိုင်းသတင်းနောက်ဖရရူဂျီဝနရွန်ရဲ့အမှုကိုချက်ချင်းပြင်ပြီးရုတ်သိမ်းဖို့နေစည်းမချသတင်းတောက်များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူအခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့အားလုံးပေါင်း80ကနေပြီးတော့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မေလ14ရက်နေ့တော့ပူးရဲကြေညာချက်မှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့တာကပေါ်လူငယ်အဖွဲ့ရဲ့အကြံပေးတူဖြစ်တဲ့နော်ပီတလောကကြေညာချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်အခုဒီထိုင်းသတင်းထောင်တာထိုင်းလူ့ကိုယ်ရေးကော်မရှင်ကဒီအမှုကိစ္စနဲ့ပတ်သက်ပြီးတော့လာဆိုစမ်းစစ်ဆေးတဲ့အချိန်တော့လိုက်လာတယ်လက်ရှိဒီဖြစ်ပြနေတဲ့အခုဒီမြန်မာပုံပြပက်ကုမ္ပဏီထိုင်းကုမ္ပဏီကြောင့်ပေါ့ဒီမိုင်းလုပ်ငန်းကြောင့်ဖြစ်ခိုင်းနေတာတဲ့ရည်ရည်သားတွေနဲ့လည်းတွေ့တယ်အဲ့ဒီမိုင်းကိုလည်းသူတို့သွားလေတယ်ရည်ရည်သားတွေလည်းသူတို့ကတိဆုံမင်းမြန်လေသူတို့ရဲ့တွေ့ရှိချက်ရည်ရည်သားရဲ့ဖြစ်ချင်ချက်ပေါ်မှာအမှန်တရားပေါ်မှာပြီးတယ်နော်ကုမ္ပဏီရဲ့ကုန်တစ်ကထိခိုက်အောင်ရည်တာမဟုတ်ဘူးအကြေဖြစ်ပြပေါ်မှာသူကချက်ချင်ပြီးတော့ရည်တဲ့အတွေ့ပေါ်နော်အမှန်တရားပေါ်မှာရည်တဲ့အဲဒါကသူရဲ့လွတ်လပ်စွာရည်သားထုတ်ဖို့ခွင့်ကိုအဲထိခိုက်တယ်ပေါ်နော်ဒါကြောင့်မို့ဒါကြတော့ကျမတို့အနေနဲ့ဒါမီဒီယာရဲ့ဒီလွတ်လပ်စွာရည်သားထုတ်ဖို့ခွင့်ကိုအဲ့ဒီနာဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဆိုတရားဆွဆူရတဲ့အမှုကိုရုပ်သိမ်းဖို့အတွက်ထောက်ဆလိုက်ရှိဖြစ်ပါတယ်လို့
တာကပေါ်လူငယ်အဖွဲ့ဟာတနင်္လာရီတိုင်းပြည်ပတာတူတွင်တူးဖော်ရေးအပါအဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့နှစ်နာမှုတွေကိုဒေသခံတွေသိရှိနှိုးကြားမှုရှိစေဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်တနင်္လာရီတိုင်းဒွေမြို့အရှိဘက်မှာရှိတဲ့ဟိန်းသားတတူရင်းလုပ်ငန်းကိုလှုပ်ဆောင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီဟာသူတို့တတူတူဖော်ရာကနေထွက်လာတဲ့စွန့်ပြစ်ညဉ့်ဉန်းရေတွေကိုအနီးအနားနဲ့ဒေသတဝိုက်မှာရှိတဲ့ရွာသူရွာသားတွေတုံးဆွဲနေတဲ့မြစ်ချောင်းအတွင်းဒီတိုင်းလွတ်ချလိုက်တဲ့အတွက်ရွာသူရွာသားတွေကျန်းမာရေးဆိုင်ရာဆိုးကျိုးတွေနဲ့ရင်ဆိုင်နေရကြောင်းထိုင်းသတင်းတောက်ဖရရူဂျီဝန်ရုံကနေသတင်းဆောင်ပါရေးသားပြီး2019မတ်လ1ရက်နေ့မှာထိုင်းနိုင်ငံထုတ်သတင်းရှင်သတင်းဌာနကနေသူတို့ရဲ့အွန်လိုင်းစာမျက်နှာမှာဖော်ပြခဲ့တာပါဒီရေးသားဖော်ပြချက်ဟာသူတို့ကုမ္ပဏီရဲ့ဂုံတိုက်ခါကိုထိခိုက်စေတယ်ဆိုပြီးတော့မြန်မာပွန်ပိပက်ကုမ္ပဏီကသတင်းတောက်နဲ့အတူဒနေရှင်းသတင်းဌာနကိုပါ2000ကွန်ပျူတာဆိုင်ရာရာဇဝတ်မှုအဥပဒေနဲ့မတ်လ20ရက်နေ့မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။တကယ်လို့သာကုမ္ပဏီကစွပ်စွဲထားတဲ့အတိုင်းပြစ်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်ချက်ချခဲ့ရင်တော့သတင်းတောက်အနေနဲ့ထောင်ဒဏ်5နှစ်အထိကြာခံရမှာဖြစ်ပြီးငွေဒဏ်အနေနဲ့ဒေါ်လာ 9,600 နဲ့ညီမျှတဲ့ဘက်ငွေ2သိန်းပေးဆောင်ရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လဲထောင်ဒဏ်ငွေဒဏ်တစ်ခုစလုံးကြာခံရနိုင်ပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေရဲ့ပူးရဲကြေညာချက်နဲ့ပတ်သက်လို့ဒနေရှင်းသတင်းဌာနရဲ့အမှုဆောင်အက်ဒီတာတူဦးဖြစ်တဲ့ကျင်တနာပညာဝုကလည်းထောက်ခံကြောင်းပြောဆိုသလိုသတင်းတောက်ဖရအနေနဲ့သတင်းတောက်တူဦးလောက်ရောက်မဲ့အလုတ်တာဝန်ကိုမန်ကန်ရိုးသားစွာလှုပ်ဆောင်ခဲ့ခြင်းသာဖြစ်တဲ့ဆိုပြီးဒနေရှင်းသတင်းတစ်ပုဒ်မှာပြောဆိုထားပါတယ်။ဒဝဲမြို့အရှိဘက်ဟိန်းသားတတုရင်းလုပ်ငန်းလှုပ်ကင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီရဲ့လက်ရှိတတုဒူးဖော်ရေးလုပ်ငန်းအခြေအနေနဲ့ပတ်သက်လို့လည်းနော်ပီတလောကအခုလိုပြောပြပါဗျ
။ဒီထိုင်းကုမ္ပဏီကလုပ်ငန်းကိုစရအကောင့်တွေဖော်တဲ့အချိန်မှာပြဿနာဆက်ဖြစ်နေပေါ့နော်။ဒီ2012မှာဆိုလို့ရှိရင်ပေါ့နော်။သူဝါဆုံးကသူကဒီတူမိုင်းကြီးကိုပေါ့နော်။ဒီကိန်းပဲလှုပ်ချလိုက်တဲ့ကုမ္ပဏီကစုပိကြီးပေါ့။ကျမတို့ကဒီတင်တာကြီးနေတဲ့ကိုသူကဆိုးချလိုက်တယ်အခုဒီဟိန်းသားနေပြီးတော့မှဆိုးချလိုက်တဲ့မိုင်းရီယာဆိုလို့ရှိရင်ဒီအဝါရံတစ်ဖက်ရဲ့အယောင်မျိုးပဲဒီအခုချစ်ချစ်ပြန်လာတဲ့လမ်းမှာတင်တိုင်းမြေရှောင်းမှာဆိုလို့ရှိရင်ကျမတို့ကတီတီစစတွေ့ရတယ်တင်တိုင်းမြေရှောင်းမှာရှိတဲ့ခြေရွာတွေပေါ့နော်ဒီမိုင်းရီကိုပဲသူတို့တောက်သုံးရတယ်မိုင်းရီကဝါနေပေမဲ့လည်းသူတို့မှရွေးချယ်စရာမရှိဘူးရေတွင်းမရှိတဲ့အတွက်ဒီမိုင်းရီကသူတို့သုံးနေရတယ်ပေါ့နော်
မြန်မာပုံပြပက်ကုမ္ပဏီဟာထိုင်းသတင်းတောင်နဲ့ထိုင်းသတင်းဌာနကိုတရားစွဲဆိုထားပေမဲ့တစ်ဖက်မှာတော့ဟိန်းသားတတူတွင်အောက်ဖက်တက်တက်မှာရှိတဲ့မြောင်းမြူရွာကရွာသူရွာသား၉ဦးကနေတရားစွဲဆိုတာကိုခံရတာဖြစ်ပါတယ်။မိုးရသည့်အတွင်းတတူမိုင်းတွင်းကနေထွက်လာတဲ့မိုင်းရည်နဲ့အတူကုမ္ပဏီရဲ့နှုံးစစ်ကံပြူရွာကနေအဲ့ဒီရွာသားတွေရဲ့ဥယင်ချန်နဲ့နေအိမ်တွေပါသွားတဲ့အတွေ့ရွာသားတွေကကုမ္ပဏီကိုတရားစွဲဆိုတာဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့ရှမ်းပြည်နယ်မြောက်ဘက်တိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်။မငိမ့်ချင်းသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာ TNLA တောင်ပလောင်တပ်ဖွဲ့မြန်မာစစ်တပ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဇက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးရှောင်ထွက်ပြေးနေရပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှာတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဒီကနေ့ထိရက်ဆက်ဆိုစလိုတိုက်ပွဲဖြစ်ပွားနေတယ်လို့ DNLA ပြန်ကြားရေးရာရှိဘူမှုတာအကျော်ကပြောပါတယ
်ဒီနေ့တိုက်ပွဲဆက်ဖြစ်နေတဲ့ဒီမန်တုံမြို့နယ်ဘေယောကြောင်မဲမြို့နယ်တဲကတော့ RSS နဲ့ဖြစ်နေတယ် RSS ကလည်းဒီကနေ့လူငါရဲ့ဒီနေ့မြန်မာတပ်မှတပ်ဖန်ပြည်မှာကြီးကြုံဝင်ရောက်လာတဲ့အကြမ်းမှုတိုက်ပွဲတွေဖြစ်တယ
် DNLA နဲ့မြန်မာတပ်မတော်တို့ဟာမေလ13ရက်နေ့မှာမန်တုံမြို့နယ်မှာပေါင်းရွာနဲ့ပန်နင်းကျေးရွာတို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလကနေဒီကနေ့အထိတိုက်ပွဲအကျဉ်း30ကြော်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီလိုတိုက်ပွဲဆက်ဆက်ဖြစ်ပွားနေမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့လည်းကြောင်မဲမြို့နယ်ခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာကြားမှာဒီမနေ့မှတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့ဒေသတွင်းဆက်သွယ်ရေးခက်ခဲကြအသေးစိတ်ကိုမသိရှိသေးဘူးလို့ပူမှုတာအကျော်ကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်အခြေပြုထားတဲ့မန်တုံမြို့နယ်ထဲကတပ်စခန်းကို TNLA ဘက်ကတိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ရတယ်လို့ဒေသခံတွေကပြောဆိုမှုတွေရှိနေပေမဲ့တိုက်ပွဲချင်းတွေကိုသိရှိဖို့အတွက် RCSS ဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူးကြောင်မဲမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေစေလို့ကြောင်မဲမြို့ကူညီပေးရေးဖွဲ့ဝင်ကုသားစော်ကပြောပါတယ
်ခွန်ကော်တော့ဖဲဘက်ကဟာလေအဲ့ဒီကစစ်ဘေးဒုက္ခရှင်လေးတွေကပြေးလာပြီဒီနေ့ကနေ့ဆိုအခုပြေးလာတယ်လမ်းမှာပဲရောက်နေသေးတယ်ကြောင်မဲမြို့ပြေးလာတယ်လောလောဆယ်တော့ကြောင်မဲမြို့မရောက်သေးလမ်းမှာ
စစ်ဘေးရှောင်တွေလမ်းခွလတ်မှာရှိနေသေးတဲ့အတွက်အရေးအတွက်ကိုမသိရှိသေးဘူးလို့သူကဆိုပါတယ်ဒါအပြင်တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်200ကျော်နံမသူမျိုးပေါ်ကိုစစ်ဘေးသိမ်းရှောင်လာတယ်လို့ဒုက္ခသည်ကူညီပေးရေးဒုဥက္ထဆိုင်းပညာကပြောပါတယ
်ကျွန်တော်တို့ပေါင်ဝကျေးရွာနောက်ကျွန်တော်တို့ဒီနမန်းဆော့ကျေးရွာဆိုင်းခေါကျေးရွာဒီကျေးရွာတွေပေါ်နေစစ်ရှောင်နေလို့ရောက်လာတာကျွန်တော်ဥယျာဉ်နေရာကျော်လောက်ရောက်လာပါတယ်ဒီကိုကျွန်တော် TNL ကအဲဒီပေါင်ဝရွာတစ်ဝိုင်းနားမှာနီးနားမှာရှိနေတာပေါ့နောက်ကျွန်တော် RCSS ကလည်းအဲဒီစိတ်နားမှာလူရှိရောက်နေတယ်ဆိုတဲ့တရင်ကြားတယ်ကားလာတယ်ကြွရတာဆိုရင်လည်းသူရှောင်လာတာ
တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်တို့ဟာ2016ခုနှစ်ဒီဇင်ဘာမှာနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီးဒီနှစ်မေလမှာတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့တာပါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေစေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကပြောပါတယ
်ဟုတ်ကဲ့အခုရလက်ထက်မှာလည်းဒီချေးစင်းနေတယ်လို့အများအားလို့ဒီညီမတမလို့ပြောကျွန်တော်ဒီကမှာသူစီဒီလိုရတဲ့ဘောဒီချင်းထားတယ်အဲ့လိုမျိုးကကျွန်တော်ဒီဟာမျိုးတခုလည်းမဆက်တရားသူရစားတော့မှကျွန်တော်ဒီလိုပြီးဖက်လာကြတယ်ကျွန်တော်ကမှသူစီဒီဘူးထားပြီးတာဒီတကွာနေတဲ့လူပြန်ကျင်းတယ်
တမ်းပလောင်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တိုင်းသာလက်နက်ကန်တပ်ဖွဲ့တခုဖြစ်ပြီးလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေသလို NC လက်မှတ်ရေးသွားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့လည်းနေမြေအငင်းပွားမှုပြဿနာတွေကြောင့်စစ်ရေးသိမ်းမှနေဆဲဖြစ်ပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေဆဲချိန်နေကြောင့်ကြောင်မဲမန်တုံကုတ်ခိုင်နံမတူနိုင်ဆံမြို့နယ်ကထောင်လက်ချီတဲ့ဒေသခံတွေဟာကြောင်မဲမြို့နဲ့နံမတူမြို့တွေမှာစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေနေခင်ပါရှင် VOA မြန်မာပိုင်းအင်ကာနေ့မနေ့အစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲဒုတိယနိုင်ရွယ်အစည်းအဝေးမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာသုရဆုံလင်အမေရိကန်တခွင်နဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်စီးပွားရေးကဏ္ဍမှာတော့
ကျွန်တော်တရားတလောက်ကတော့ဒီကဏ္ဍကဒီပထမဆုံးအချိန်ခေါ်တာဖြစ်တယ်ပေါ့နော်နောက်ပြီးတော့မြန်မာနိုင်ငံတခုထေကိုပဲလေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ
်ရခိုင်လူငယ်တာဝန်ခံတူဖြစ်သူကိုစောစောထုံပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်အခုအရင်ဦးဆုံးတော့ဒီကမ္ဘာသတင်းမီဒီယာတွေထဲကဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မူလအာဘော်မပြည့်ဦးဆန်မိုးဝင်းနဲ့မိုက်အင်ဂျင်နိုင်တို့ကောက်နှုတ်တင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံဟာအရှေ့တောင်အရှမှာအကြမ်းဖက်လက်နက်ကိုင်တွေကိုမျက်နှာလွှဲထားတဲ့တမ်းပီတပီဖြစ်နေသေးပဲဆိုပြီးတော့ရေးသားထားတဲ့အိန္ဒိယနိုင်ငံက All India မှာမနုဇ်အနန်ရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဂျမုတ်ဦးမူဂျာဟီဒင်ဆိုတဲ့အစွန်းရောက်အဖွဲ့အပေါ်သူ့နိုင်ငံကနှိမ်နင်းနေတဲ့အခြေအနေနဲ့အစွန်းရောက်အဖွဲ့အစည်းရဲ့လှုပ်ရှားမှုထောက်လှမ်းရေးသတင်းအချက်အလက်တွေကိုအိန္ဒိယနဲ့မြန်မာနိုင်ငံတွေကိုမျှဝေပေးနေပါတယ်ဒီလက်နက်ကင်အဖွဲ့အစည်းရဲ့အရေးနဲ့ပတ်သက်ပြီးတော့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်အိန္ဒိယအစိုးရကစိတ်ပူပန်နေရတယ်ဆိုပြီးတော့ရေးသားထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအစွန်းရောက်လက်နက်ကင်တပုံတွေပေါ်ချေမှုန်းနှိမ်နင်းရေးပူးပေါင်းဆောင်ရွက်ဖို့သဘောတူထားပြီးဖြစ်ပေမဲ့တကယ်တမ်းလက်တွေလှုပ်ဆောင်တဲ့နေရာမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်တာမျိုးမရှိဖြစ်နေတာကြောင့်စိတ်မကောင်းစရာဖြစ်ရတယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကမြင်ကြပါတယ်။လုံညုံရေးအေဂျင်စီတွေရဲ့အမြင်အရဆိုရင်မြန်မာနိုင်ငံဟာစိုးရိမ်မှုကောင်းတဲ့အရက်ဒေတာတစ်ခုဖြစ်ပါတယ်။ NCNK နဲ့မနီပူမိတ်တဲကတဲ့ခွဲထွက်ရေးအဖွဲ့တွေဟာသူတို့ရဲ့တက်ခရီးစွန့်ရီတိုးတက်လာအောင်မြန်မာနိုင်ငံအတွင်းမှာလှုပ်ဆောင်နေကြတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့မြေပေါ်မှာအိန္ဒိယကိုစန့်ကျင်တဲ့အုပ်စုတွေခြေမချစေရပါဘူးလို့အမခန့်ချက်ပေးထားပေမဲ့တကယ်တမ်းမှာမလိုက်နိုင်ဘူးလို့ဆိုပါတယ်။အိန္ဒိယကမြန်မာကိုထောက်လိုက်သတင်းအချက်အလက်တွေမျှဝေပေးနေပေမဲ့ဒီသတင်းအချက်အလက်တွေပေါ်ကန်တွယ်ဆောင်ရွက်ဖို့ဝင်လေးနေပုံရတယ်လို့လည်းရေးသားထားပါတယ်
။အခုဆက်လက်တင်ဆက်မှာက Eurasia Online စာမျက်နှာမှာဒေါက်တာ Chandra Sikharan ရေးသားထားတဲ့မြန်မာ and the China Factor မြန်မာနဲ့တရုတ်ပတ်သက်နေတဲ့အခြေခံအကြောင်းအရာဆိုတဲ့အဆောင်ပါပဲဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့အဓိကရည်မှန်းချက်၃ခုဟာတိုင်းဒေသတွေနဲ့အမျိုးသားရင်ကြားစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အခြေခံဥပဒေပြည်ပြင်ပြောင်းလဲရေးဆိုတာလူများသိထားပြီးသားထင်ရှားတဲ့အချက်တွေဖြစ်ပါတယ်။ပထမအချက်ဖြစ်တဲ့တိုင်းဒေသတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပြီးခဲ့တဲ့နှစ်ကနေပြည်တော်မှာပထမဆုံးအကြိမ်27ရာစုပင်လုံညီလာခံကိုကျင်းပပြီးတဲ့နောက်ဒုတိယအကြိမ်ဆက်လက်ကျင်းပဖို့အခုလာမယ့်မေလ24ရက်နေ့မှစီစဉ်နိုင်ခဲ့ပါတယ်။တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုအပြောင်းလဲတိုးတက်မှုတွေဟာတရုတ်နဲ့ဆက်ဆက်နေပါတယ်ခေတ်သစ်ပိုးလမ်းမစီမံကိန်းညီလာခံနဲ့ပတ်သက်ပြီးလာမယ့်ဇွန်လအတွင်းတရုတ်နိုင်ငံကိုဒေါက်ဆန်းစုကြည်တွားရောက်ဖို့ရှိနေပါတယ်ဒါကြောင့်အခုချိန်ထိတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေနဲ့ပြည်လည်မှုမရသေးတဲ့ကိစ္စဟာတရုတ်နဲ့ဆက်ဆက်ရေးမှာဒေါက်ဆန်းစုကြည်အတွက်အတော်လေးကိုစိတ်အနှောက်အယှက်ဖြစ်စေပါတယ်တရုတ်နဲ့နှီးဆက်တဲ့ UWSA ကို KIA ကလာပြီးပူးပေါင်းလိုက်တဲ့အတွက်ဒီအဖွဲ့တွေဟာတရုတ်ရဲ့ဩဇာကံဖြစ်လာတယ်လို့အတိအပယ်ရပါတယ်ဒီလိုဆိုရင်ဒီလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်လာစေဖို့တီးခြားငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆိုပြီးတော့မတောင်းဆိုဘဲနဲ့တနိုင်ငံလုံးသဘောတူတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာစေဖို့တရုတ်အနေနဲ့ဆွဲဆောင်စည်းရုံးနိုင်မဲ့အနေအထားရှိမလားလို့ဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်ရှင်
တော်တာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစံတွေပိုများလာမဲ့27ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတိမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့် ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းအစီအစဉ်တင်ဆက်ထားပါရရှင်။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်တဲ့လူသူတို့ပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကာရအကန္တကိုတင်ဆက်ပေးပါတော့မယ်။ပြည်သူကိုဗဟုပြုပြီးဒေသခံပြည်သူအကျိုးကိုကြည့်ပြီးပက်ပေါင်းစုံကစဉ်းစားပေးတဲ့စီးပွားရေးလုပ်ငန်းတွေဖြစ်လာဖို့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့အစိုးရတာဝန်ရှိသူတွေကိုစီယုံပြောဆိုသွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာန International Visitor Leadership Program အစီအစဉ်ကနေဒီအလက်စာစီးပွားရေးလုပ်ငန်းလှစ်လာရေးကိုယ်စားလှယ်အဖွဲ့မှလိုက်ပါလာတဲ့ကိုစုစောထွန်းကပြောပါရယ်မတ်လ31ရက်နေ့ကနေဧပြီလ27ရက်နေ့အထိအမေရိကန်နိုင်ငံမှာလာရောက်လှစ်လာခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များမဟာမိတ်အဖွဲ့ကရခိုင်လူငယ်တာဝန်ခံတဦးဖြစ်သူကိုစုစောထွန်းကိုအမေရိကန်မှာရှိနေစဉ်တွင်ကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရက်စီးပွားရေးကဏ္ဍမှာတင်ပြထားပါရယ်ရှင်
ကိုစောထွန်းကဒီအခုပို့ချတဲ့အမေရိကန်ဆိုရစီစဉ်ပေးတဲ့ဒီဟိုပေါ့အစီအစဉ်အပေါ်ဘလို့အမြင်ရှိပါသလဲတကူပုဂ္ဂိုလ်တူချင်းအမြင်က
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့တည်ထားရတာကတော့ဒီကျွန်တော်တို့လာတာကတော့ the international visitor leadership program ပေါ့နော်အဲ့ဒီ program မှာကျွန်တော်တို့ရဲ့ဒီကင်တာကကြတော့ဒီ small and medium enterprise နဲ့ပတ်သက်ပြီးဒီကင်တာပေါ့နော်အဲ့တော့ကျွန်တော်တို့တည်ရတဲ့လောက်ကတော့ဒီကင်တာကဒီပထမဆုံးအကြိမ်ခေါ်တာဖြစ်တယ်ပေါ့နော်နောက်ပြီးတော့မြန်မာနိုင်ငံတစ်ခုထေဟိုပဲလေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ်အဲနောက်တစ်ခုကဟိုကျွန်တော်တို့လေးလာမိတက်လောက်ဆိုလို့ချင်းတော့ဒီမကြခင်ကပဲဒီ NDA အစိုးရလက်ထက်မှာအမေရိကန်အစိုးရအနေနဲ့ဒီမြန်မာနိုင်ငံကိုစီးပွားပိတ်ဆို့မှုတွေအကုန်လုံးကိုဖြေချော်လိုက်တဲ့အားရှိတဲ့ခါကျတော့အဲတစ်ချိန်ချိန်မှာပေါ့လေသူတို့မကြတော့တစ်ချိန်မှာနေပြီးတော့ဒီအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့စီးပွားဆက်ဆံလုပ်ကိုင်မှုတွေလူလာတော့မေဆိုတဲ့တဖို့ထားတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်စဉ်းစားပြီးတော့မှဟိုဒါအဓိကအစီအစဉ်တွေကိုစီစဉ်ပြီးနေလို့ကျွန်တော်တို့ဟိုယူဆတယ်ပေါ့နော
်ကိုစောစောထွန်းရဲ့အာသာချက်ပေါ့နော်အခုဒီဝင်လက်လိုမျိုးဒီပရဟိတအဖွဲ့အစည်းတွေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ကရောဒ ီအခုအမေရိကန်နိုင်ငံသားရေးဌာနကခေါ်တဲ့ဒီအစီအစဉ်မှာပါလာတဲ့အတွက်ဘလို့အကျိုးမြတ်တင်များရတယ်လို့ခန်းစားရလဲဘာတွေများလေ့လာသင်ယူလို့ရလဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ကတော့လောလောဆယ်ဝန်လဲဖောင်ဒေးရှင်းမှာဟိုမချီတော့ဘူးဆိုတဲ့ခါကျတော့ဒီဒီသားဖွံ့ဖြိုးရေးကိုစိတ်ဝင်စားတဲ့လူခိုင်လူငယ်တယောက်အနေတော်လကောက်ပေါ့နော်အဲနောက်ပြီးတော့ဒီတိုင်းသားခွင့်ရေးတွေကိုတူမြင်ရရှိအောင်ကြိုးစားနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်မဟာမိတ်အဖွဲ့ရဲ့ဒီလူခိုင်လူငယ်တို့အနေပဲကျွန်တော်ဖြည့်ကြအောင်ဖြစ်ပါတယ်ခင်ဗျာအမေရိကန်အစိုးရရဲ့ဒီအစီအစဉ်တွေအပေါ်မှာကျွန်တော်အများကြီးကြိုဆိုပါတယ်ဟိုကျွန်တော်တို့အများကြီးကျွန်တော်တို့တို့လည်းအများကြီးအကျိုးရှိတဲ့ခရီးတစ်ခုဖြစ်တယ်အဲနောက်ပြီးတော့အထူးကျေးဇူးတင်ရတာကပါလေဆိုတော့ဟိုမြတ်သားအဖြစ်ကဒီမြန်မာနိုင်ငံရေးစီးပွားဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဒီအစိုးရ level ပေါ့နော်ဒီနိုင်ငံအစင်းဆွေးနွေးကြတဲ့အခါမှာတကယ်ကိုလုံခဲ့ရှင်ကြီးတယ်နောက်ပြီးတော့အစိုးရဘက်ကဆိုလို့ရှိရင်လည်းတကယ်ဒီဝန်ကြီးဌာနအကြီးပိုင်းအဆင့်တွေကိုပဲတူးဆွေးနွေးကြတာပေါ့နော်အခုလိုမျိုးဒီအောက်ရှေ့ဒေသမှာလုကိုက်နေတဲ့ဒီဒေသခံကျွန်တော်တို့လူငယ်တွေအထီးကိုသူတို့ကဖိကြပြီးတော့မှဒေသခံအောက်ရှေ့လူထုရဲ့အသင်ကိုစားပြုနေတော့တဲ့ဒီတိုင်းသားတွေလေးဖြစ်တဲ့အဲ့လိုမျိုးအဆင့်ထိကိုသူတို့စဉ်းစားပြတာကတော့ကျွန်တော်အရင်ကြီးကိုကြိုဆိုရဲကျွန်တော်တို့ဒီတွေ့လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကိုလုံနေတဲ့ဒီတိုင်းသားဒေသဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ကောဒီအခုသူတင်ကြားပို့ချပေးတဲ့တင်နာနေရနေပြီးတော့ဘလို့များအထောက်အကူပြုမလဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီမှာလိလတ်သင်ရရှိတာကပါလေဆိုတော့ဒီပြည်နေဒီမှာကသူပြည်နေအလိုက်ပြည်နေအစင်းမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းလေးတွေရှိတယ်အဲနောက်ပြည်နေအစင်းအကူထောက်ပံ့နေတဲ့အစိုးရအေဂျင်စီတွေရှိတယ်အဲ့တော့ကျွန်တော်နိုင်ငံမှာကကြတော့အဲဒီလောလောဆယ်မှာဒီဘူရှုကိုင်မုံကများနေသေးတယ်ပေါ့နော်ဒီစီးပွားရေးကဏ္ဍဒီမှာကအဲနောက်ပြီးတော့ဒီတော့ရှင်နာကလည်း Federalism ဆိုတဲ့ခါကြတော့ဟိုတချို့ချင်းမှာများအဲကျွန်တော်တို့တိုင်းဒေသတွေတည်းမှာရှိနေတဲ့ဒီသဘောတည်စတာတွေနောက်ပြီးတော့တိုင်းဒေသတွေမှာရှိတဲ့သဘောအရင်းအမြစ်တွေနောက်လူဆွေးအားတွေဒါတွေကိုတုံးပြီးတော့ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နေပြည်မအကုန်လုံးညီညွတ်ဟန်ချင်းညီညီတို့တက်ဖွင့်ဖွင့်ပြုရရှိဖို့အတွက်ကိုတော့ဟိုဒါအများကြီးထောက်ကူပြုမယ်လို့ကျွန်တော်ထင်တယ်အဲကျွန်တော်တို့အနေနဲ့လည်းပဲဒီကိစ္စတွေအတွက်ကိုအစိုးရဘက်ကကျွန်တော်တို့အကူလေးပဲကျွန်တော်တို့လည်းအစိုးရဘက်ကနေပြီးတော့ဒီအရာရှိကြီးတွေပါလာတယ်အဲနောက်ပြည်တွင်းကိုပြောင်းတဲ့ခါကျတော့လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့အစိုးရဝဲ advocacy လို့ဖို့အတွက်ကျွန်တော်တို့အခွင့်အလမ်းတွေဖြစ်ပေါ်စေတယ်နောက်ပြီးတော့မှတခြားသောဒီအခွင့်အရေးဒီလိုမျိုးအခွင့်အရေးတွေကိုနောက်ထပ်တိုင်းသက်လူငယ်တွေအချို့ဘူးအတွက်ကိုလည်းပဲဟိုကျွန်တော်တို့အတွက်ဟိုလက်ကြောင်းတစ်ခုရှိတယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျအ
ဲ့တော့ကိုစောစောထွန်းအခုပြန်သွားလို့ရှိရင်ရောအခုမြန်မာနိုင်ငံလုံးဆိုင်တိုင်းသက်လူငယ်အဖွဲ့မှာပဲဆက်ပြီးတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေဆက်လုပ်မယ်ပေါ့အဲ့ဒီတိုင်းပဲဆက်သွားမှာလားခင်ဗျ
အဲကျွန်တော်အဲ့ဒီမြန်မာနိုင်ငံလုံးဆိုင်တိုင်းသက်လူငယ်များမဟာမိတ်ကကြတော့ဒီရှိဆက်ဆောင်တဲ့အပိုင်းပဲဖြစ်တဲ့အခါကြတော့ဟိုအဲ့ဒီမှာကကျွန်တော်တို့အချိန်သိပေးစရာမလိုဘူးခင်ဗျအဲကျွန်တော်အနေနဲ့ကတော့ဒီကပြင်တော့ပြီဆိုလို့ရှိရင်တော့ကျွန်တော်ကဒီစီးပွားရေးကိုလည်းပဲဒီအတွေ့အကြုံရှိခဲ့မှုတယ်နောက်ပြီးတော့ဖွင့်တဲ့ဖွံ့ဖြိုးရေးကိုလည်းလုပ်ခဲ့မှုတယ်အဲကိုယ့်ရဲ့ဒီဘက်ကောင်ကလည်းပဲစီးပွားရေးမိချန်နေပဲကြောင်းပြီးတာဆိုတော့ကျွန်တော်တို့နဲ့ဒီတခြားစိတ်ဝင်စားတဲ့ပြင်ကျင်တဲ့အတွေ့အကြုံရှိတဲ့ဒီစီးပွားရေးပိုင်းဆိုင်ရာမှာဟိုနေဆက်တဲ့လူငယ်တွေနဲ့ဆက်သွယ်ပြီးတော့ဒီအခုလိုမျိုးကျွန်တော်တို့နိုင်ငံရဲ့ဒီစီးပွားဖွံ့ဖြိုးမှုအစားပိုင်းကာလမှာအဲပေပကူညီစရာတွေကိုဘယ်လိုကူညီရမလဲဆိုတဲ့ဒီအကျင့်ပေးတာမျိုးပေပကူညီတာမျိုးအဲလိုမျိုးဟိုဒီအုပ်စုလေးတွေဖွဲ့ပြီးတော့လှုပ်ဆောင်မလားလို့တော့ကျွန်တော်စိတ်ကူးထားတယ်ခင်ဗျ
ကိုစောစောထွန်းရင်စီးပွားရေးလုပ်ငန်းလုပ်ပြီဆိုလို့ရှိရင်ဘယ်လိုများစဉ်းစားပြီးလုပ်မလဲဘယ်လိုစီးပွားရေးလုပ်ငန်းကိုဟိုလုပ်ခဲ့တာလဲအတွေ့အကြုံရှိတယ်ဆိုတော့ဥပမာကျွန်တော်ဆိုလိုချင်တာကတော့ဖွံ့ဖြိုးရေးနဲ့စီးပွားရေးလုပ်ငန်းနဲ့နှစ်ခုကိုတွဲလိုက်တဲ့အခါဒါအမတန်ကောင်းတဲ့ဒီပေါင်းစပ်မှုပေါ့နော်ဟိုကိုလုပ်တဲ့စီးပွားရေးဟာဟိုလူတွေအလုတ်ကန်ရမယ်ဒေသဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုမယ်ဆိုတဲ့ဟာမျိုးအဲ့ဒါနဲ့တဟဇာတာဖြစ်တဲ့ပုံစံမျိုးလမ်းကြောင်းပေါ်ရောက်သွားတဲ့အခါကျတော့ကိုစိုးစိုးထွန်းကဘယ်လိုများစဉ်းစားထားတာလဲ
ကျွန်တော်ရဲ့ဒီစီးပွားရေးပိုင်းဆိုင်ရာဒီလူဆောင်ခေးခုတဲ့ဟာတွေကပါလေဆိုတော့အဲကျွန်တော်ကတရုတ်မြန်မာနေစဲမှာတော်ပြီးတော့မှ import export ပေါ့လေဒီတရုတ်ကုမ္ပဏီတွေကိုမြန်မာနိုင်ငံထွက်ပြီးတော့တခြားကျွန်တော်တို့လူခိုင်ပြည်တစ်ဖက်မှာဘင်္ဂလားဒေ့ရှ်ကိုဒီပေါ်ရောက်ရှာတဲ့ဒီလုံငယ်ကြီးတစ်ခုမှကျွန်တော်ကဝန်ထမ်းနဲ့လုပ်ခဲ့မှုတယ်အဲအဲ့လိုအတွေ့အကြုံကျွန်တော်မှရှိတယ်အဲ့နောက်ပြီးတော့မှဒီစစပြောတဲ့ဒီ microphone project နဲ့ဆက်ဆက်ပြီးတော့မှဒီဒီကိုဒေတာတွေမှာရှိနေတဲ့ဒီလုံငယ်ငယ်သမားတွေတော်တော်သူတွေသမားတွေအဲနောက်ပြီးတော့အောက်ရှိလူတွေရဲ့ရုံးကဲစူးစမ်းခဲ့ရတဲ့အဲလုံငယ်တွေဒါတွေကိုကျွန်တော်ကအတွေ့အကြုံတစ်ခုအတိုင်းတစ်ခုရခဲ့တာပေါ့လေနော်အဲ့တော့ဒီအနေထားပုံတင်ပြီးတော့မှကျွန်တော်ကနောက်ပိုင်းကျွန်တော်ရဲ့လုံငယ်တွေကျွန်တော်လုပ်တဲ့လုံငယ်တွေကိုဟိုဒီကျွန်တော်ရဲ့အတွေ့အကြုံတွေနောက်ဒီဒီပကိစင်ကအတွေ့အကြုံတွေယူပြီးတော့မှနောက်အခုလိုမျိုးဒီအခုပြမရှိနေတဲ့ဒီဖွံ့ဖြိုးရေးအလားအလာတွေပေါ့လေအခုလိုမျိုးဒီတရုတ်နိုင်ငံတော်ပြီးတော့မှဒီကျွန်တော်တို့သမ္မတကြီးကတရုတ်အစိုးရနဲ့တဖို့လူဆွေးနွေးတာတွေရှိတယ်အဲနောက်ပြီးတော့မှတခါနောက်ပိုင်းတခြားနိုင်ငံကြီးတွေကလည်းပဲအခုလိုမျို ဟိုဒေတာတွင်းဖျော်မှုလုံးငယ်တွေစီးပွားလုံးငယ်တွေကိုလွတ်လပ်တဲ့အခါမှာကျွန်တော်တို့ကပြည်သူကိုဗဟိုပြုပြီးတော့မှဒေတာခင်ပြည်သူအချို့ကိုကြည်ပြီးတော့မှစဉ်းစားပေးတဲ့ဒီအကုန်လုံးကိုပေပေါ့ဆုံးကစဉ်းစားသုံးသပ်ပေးတဲ့ဒီလုံးငယ်တွေဖြစ်လာဖို့အတွက်ပေါ့လေကျွန်တော်တို့တွေတမရှိနေတဲ့တခြားသောလုံငယ်ရှင်တွေကိုလည်းပဲကျွန်တော်တို့ဒါတွေကိုပြင်ကျွန်တော်တို့အတွေ့အကြုံတွေကိုပြင်ပြီးတော့ရှိဟိုများဝေပေးမယ်အဲသူတို့အစိုးရနဲ့ဆက်ဆက်ပြီးတော့မှတော့လကောင်းနိုင်ငံတကာစီးပွားလုံငယ်ရှင်ဆက်ဆက်ပြီးတော့လုပ်ကိုင်နိုင်အောင်တော့လကောင်းကျွန်တော်တို့အနေနဲ့အတင်းနဲ့ဆုံးချိုးစားပြီးတော့ပေါင်းကူညီတော့မယ်လို့သူတို့ထားပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေမနဲ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သူရဆုံလင် American တခွင်အစီအစဉ်အလှည့်ရောက်ပါပြီကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်ရှင
်ကိုရဝင်းကအခုလိုမျိုးပေါ်လေအဲ့လိုသွားပြီးတော့တင်ပြနိုင်တဲ့အခါကျတော့ဒီဖျားเจ้าကိုဆက်ပြီးတော့ဒီရောင်းဖို့မရောင်းဖို့ကိစ္စဘယ်လိုဖြစ်လာလဲ
ဖျားเจ้าကရောင်းမဲ့ကိစ္စကို3လလောက်ရွှေ့လိုက်တယ်ဟိုဝယ်မဲ့လူကလည်းဝယ်ချင်နေပြီအရင်ကိုသူတို့ကဖျားเจ้าလိုအပ်တာကိုသူတို့လည်းတခြား community တစ်ဖက်ကသူတို့ကရွှေ့လိုက်တဲ့ခါကျတော့ဒီဖျားเจ้าတန်ဖို့ကိုကျွန်တော်ကဆက်ပေးရတယ်ဆက်ပေးလာတဲ့ခါကျတော့ချက်ချင်းပဲသူတို့ကလည်းဟိုနေတင်းမင်းနေရာတွေမှာလွန့်ချတယ်ဘာတွေလိုအပ်တယ်ကြောင်းတက်ဖို့လိုအပ်တယ်ဟိုဟာလိုအပ်တယ်နောက်ပြီးတော့ဒီဖျားเจ้าပေးဖို့လိုအပ်တယ်ဆိုအလူရှင်တွေကရောက်ချလာတယ်ကျွန်တော်တို့စီမှာဘေးရဘေးရလည်းတော့မသိဘူးပေါ့နော်ပထမဆုံးဖျားเจ้าတက်ဖို့ပေးဖို့မိကပေးဖို့ insurance ဖို့ပေးဖို့ဆိုတော့အလူရှင်တွေကရောက်ချလာတလားစားနဲ့ကျွန်တော်ကလက်ပတ်နိုင်လာခဲ့တယ်အဲ့လိုလက်ပတ်နိုင်လာခဲ့ပြီးတော့ဒီဟိုနေနွေရာသီလရောက်တော့ကျွန်တော်တို့ကဘာလဲဆိုတော့ကျွန်တော်တို့ကအလုပ်တွေလည်းမရှိကြသေးဘူးအဲ့ချိန်မှာအလုပ်တွေလည်းတအားရှားတယ်အမေရိကန်မှာဟိုအခြေခံလူငန်းစားတွေအတွက်ပေါ့ဆိုတော့ကျွန်တော်တို့ကအပင်နဲ့စိုက်ချင်တာပေါ့ဟိုနေစားဖို့တောက်ဖို့စိုက်ချင်တယ်ဆိုတော့မဆိုင်တဲ့ဘောရောင်းမယ်ဆိုရင်အပင်နဲ့ဆိုင်ရင်ပြန်ပြီးတော့မြေတွေပြင်ရမှာပေါ့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီအပင်တွေကိုဆိုက်ယူရတဲ့ငွေနဲ့ဖျားချောင်းရဲ့အဖိုးကိုရောချင်တာပေါ့ဆိုတော့သူတို့ကတကယ်ဟာသဖြစ်တာပေါ့ကျွန်တော်တို့ကနားမလည်ဘူးကျွန်တော်တို့ကယုံကြည်မှုတစ်ခုတည်းရှိတယ်ဖျားသခင်ကူညီပါပဲဆိုပြီးတော့ကျွန်တော်တို့ကညီညီညွတ်နဲ့အပင်တွေဆိုက်ကြတယ်ကျွန်တော်အပင်တွေကိုဟိုနေအဓိကကတော့ချင်မောင်တို့ပါတော့ရတဲ့ငွေနဲ့ကျွန်တော်တို့ကပြစ်ဆက်ကြတော့ဘယ်နည်းနဲ့မှကိုဒေါ်လာပန်းနဲ့ချီတဲ့ငွေကအဝေးအလံဝေးကွာလုံးတယ်ဒါတွေကိုဒီ Tennessee Diamond ရှိသာသနာပိုင်ကျောင်းရဲ့ Bishop တို့ကျောင်းကဆက်တိုက်ဆက်တိုက်တရင်နဲ့တို့ရလာတဲ့ခါကျတော့နောက်ပိုင်းကျွန်တော်တို့ကိုဒီဖျားเจ้าကိုတို့ကအပိုင်ဝယ်ပေးလိုက်တယ်ဒါအပြင်နောက်ထပ်လာမဲ့လူတွေကိုလည်းကူညီနိုင်ဖို့အတွက်နော်မေရှင်ဖျားเจ้าသာသနာပြုဖျားเจ้าအနေနဲ့သဘောထားပြီးတော့နှစ်စဉ်တစ်နှစ်တစ်နှစ်ကိုဒေါ်လာတစ်သိန်းခွဲတစ်သိန်းခွဲဆက်ပြီးကူညီသွားပေးမယ်ဆိုပြီးတော့ဟိုနေကျွန်တော်တို့ဆက်ပြီးတော့ခတိပေးပြီးတော့ဆက်ကူညီနေတယ်အခုချိန်လေးပေါ့ဟုတ်ကဲ့
ဒီရုပ်ရှင်ထဲမှာအဓိကဒီဇက်ကောင်နေရာမှာပေါ့လေအဓိကထားပြီးတော့ရိုက်ထားတာကကိုရဲဝင်းအပါဝင်တခြားသူတယောက်လည်းပါသေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့အကြောင်းနည်းနည်းရှင်းပြပေးပါဦ
းဒီ offsite ဖျားเจ้าကိုဦးဆောင်နေတဲ့ဘုန်းတော်ကြီး Father Michael Spellon နဲ့ကျွန်တော်တို့နှစ်ယောက်အကြောင်းပေါ့ကျွန်တော်နှစ်ယောက်ကနေအတူတူဒီဖျားเจ้าကိုအောင်မြင်အောင်စူးစမ်းရတော့မယ်ဒီဒီမှာဒုက္ခတွေကိုကူညီဆောက်ရှောက်ရတော့မယ်ဆိုတော့ကျွန်တော်နှစ်ယောက်ကစတင်ပြီးတော့စူးစမ်းရတယ်တက်နိုင်တဲ့နည်းလမ်းနဲ့တစ်ဖွဲ့စီတစ်ခုတစ်ခုအဲ့ community တစ်ခုတစ်ခုသွားပြီးတော့ကံနိုင်ရတယ်ကျွန်တော်တို့အထက်ခဲတွေအကူအညီတောင်းပေးရတယ်တင်ပြပေးရတယ်အင်္ဂလိပ်တွေကလည်းကျွန်တော်တို့မြန်မာပြည်သားရောက်လာတော့မြန်မာပြည်သားတဲ့ဘလူတွေလည်းလူဆိုးတွေလားဘာညာဆိုပြီးတော့အများကြီးပေါ့ဟိုနေတချို့ကလည်းမကြိုက်ကြဘူးတချို့ကလည်းလက်မခံချင်တဲ့သဘောတွေရှိကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကဖြည်းဖြည်းဖြည်းနဲ့ကျွန်တော်တို့မြင်လာတဲ့ခါကျတော့ကျွန်တော်တို့နှစ်ဦးပူးတွဲပြီးတော့လှုပ်ဆောင်မှုကအောင်မြင်မှုတစ်ခုပြီးတစ်ခုရလာတယ်အဲ့ဒီအကြောင်းအရာလေးတွေကိုပေါ့နော်အခြေခံပြီးတော့ဘလို့ခက်နဲ့ကြော်ဖြတ်ခက်လာခဲ့ရတယ်ဆိုပြီးတော့ဘလောက်ထိကျွန်တော်တို့ပေးဆက်လာခဲ့ရတယ်ဆိုတာကိုပေါ်လွင်အောင်ပေါ့တစ်ဆင့်ပေါ့ဒီဇက်ကတို့ရိုက်သွားတာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒီကိုရဲဝင်းတို့နေရာမှာတော့ဟိုလူစားထိုးပြီးတော့ဟိုရိုက်တယ်လို့ကျွန်တော်တို့သိရတာပေါ့လေဆိုတော့ဒါမှလည်းပဲဒီဇလန်းကဒီတန်နစီမှာအခုကိုရဲဝင်းတို့နေတဲ့မြို့မှာအဓိကဟိုတည်ပြီးတော့ရိုက်တဲ့အခါကျတော့ကိုရဲဝင်းတို့နောက်ဒီကရင် community ရသူတွေရောဒီဇလန်းထဲမှာပါဝင်ကြသေးလား
အထူးသဖြင့်ကတော့ဒီဟိုနေကျွန်တော်တို့မြို့မှာပဲရိုက်တယ်ဖျားเจ้าမှာပဲရိုက်တယ်တချို့နေရာလေးတွေပဲနည်းနည်းပါးပါးအကြောင်းတို့အချုပ်ခံတို့ဘာတို့တချို့ပြောင်းတာလေးနည်းနည်းပါးပါးပဲရှိတယ်ဆိုတော့ကျွန်တော်တို့ခေါ်ပြီးရိုက်တော့ကျွန်တော်တို့ရဲ့ဖျားเจ้าမှာရှိနေတဲ့ Tennessee မှာရှိနေတဲ့ဒီ community ရလူတွေပဲကရင် community ရလူတွေပဲခေါ်ရိုက်တယ်ကျွန်တော်တို့ကြတော့ဘေးကနေပြီးတော့အနိကကျွန်တော်တို့ဘာလုပ်ခဲ့လဲဘယ်လိုလုပ်ခဲ့လဲအနိကကြီးချက်ပြီးတော့အကူအညီပေးရတယ်တောက်လျှောက်ပေါ့
ဟုတ်ကဲ့ဟိုဘလောက်လောက်ကြာကြာအဲ့ဒီမှာတန်နစီမှာရိုက်သွားတာလဲ
တနစီမှာတော့သူတို့၃နာလောက်ကြာပြီးရိုက်ဖြစ်တယ်ဟုတ်ကဲ့
ဆိုတော့ဟိုကိုရဲဝင်းတို့ဒီဟိုကရင် community ကသူတွေရောဒီဇလန်းထဲမှာပါဝင်ပြီးတော့တရုတ်ဆောင်နေဆိုတော့ဟိုဘလို့အပိုင်းမျိုးတွေမှာပါဝင်တရုတ်ဆောင်ကြတာလဲ
သူတွေကဥမာတခုခုလောက်မယ်ဆိုရင်ကျွန်တော်တို့အတူတူလက်တွေလောက်ရတယ်အထူးဖြစ်ကျွန်တော်တို့ကဒီ site ပြုတ်ခင်းမှာဆို site ပြုတ်ကြရတာတို့ဖြောင်းချောင်းတက်ရတာတို့ရုံးနေဓာတ်တွေမှာကျွန်တော်တို့ကလိုအပ်တဲ့အခက်အခဲအကူအညီတောင်းတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်သွားပြီးတော့သူတို့ရဲ့လိုအပ်တဲ့ benefit ကိုရှောက်ပေးရတာတို့ပြဿနာတက်လာတဲ့ခါကျရင်ပလိတ်တွေနဲ့ပြဿနာတက်ကြတယ်ခလေးပြီးပါတယ်ကိုပလိတ်ကဖမ်းတယ်ဘာလို့ချင်းချင်းမှုကပတူကြတဲ့ခါကျတော့အဲ့ဒီခန်းလေးမှာကျွန်တော်တို့ကသူတို့ကိုယ်တိုင်ဝင်ပြီးတော့တုံဆောင်တရုတ်ဆောင်လာတယ်နောက်ပြီးတော့ကျွန်တော်သားကိုယ်တိုင်ကိုနိုင်ကလည်း Father Michael ရဲ့ခလေးရဲ့တငယ်ချင်းအနေနဲ့ပူတွဲပြီးတော့အထူးတရုတ်ဆောင်နေရမှာတရုတ်ဆောင်ဖြစ်ခဲ့တယ်အထူးဖြစ်ကတော့အားလုံးကတော့ဒီဇက်လင်ရဲ့လှူရှာလှူဆောင်မှုအကုန်လုံးလို့မှာဒီကျွန်တော်တို့ကရင် community ရလူတွေအကုန်လုံးပါဝင်တော့ဆောင်တေးဆောင်ရတယ်ဟုတ်ကဲ့
ရင်ကျင်းမှုချင်းမတူတဲ့အတွက်ခုနလိုပေါ်လေးယုံနေကတ်ဒီမှာသွားဖြည့်ရှင်းရတဲ့ကိစ္စတွေကိုလည်းထည့်ရိုက်ထားတယ်ဆိုတော့ဥမာဘလို့အကြောင်းနေလေဗျာနည်းနည်းလောက်ရှင်းပြပါလား
ဥမာကျွန်တော်တို့ရောက်လာတော့အဲတခန်းလေးပေါ့9နှစ်6နှစ်သားကလေးလေးကသူ့ရဲ့အကို17နှစ်73နှစ်74နှစ်ပေါင်းသင်းနေတဲ့အတူတူဗမာပြည်လိုပေါ့တူတူပုံနှန်းကိုပန်းချက်မှာအဲ့လိုမျိုးတူတူပုံနှန်းကစားကြတဲ့ခါကျတော့အကြီးတွေကဟို1 2 3 4 5 6 7 9 10ယူပြီးတော့ပုံရတော့ပုံရတော့ကလေးက၄နှစ်၅နှစ်လေးလေးအရွယ်ဆိုတော့သူကမပုံတော့တက်ဘူးလေညီကိုတွေအကိုတွေကပုံရခါကျတော့ညီကိုတွေပျောက်နေတယ်သူ့ကိုရှောင်ပြေးတယ်ဆိုပြီးတော့ငိုတာပေါ့ငိုတော့ညာလဲကလေးတွေကမြင်နေရတယ်တွေ့နေရတာပေါ့နော်သူအကိုတွေကပုံနေတဲ့ခါကျတော့အပလိတ်ကရောက်ချရတယ်ဖက်ကောဒီကလေးကမိဘဟောင်းနေတယောက်ဖြစ်စော့နေတာဆိုပြီးတော့ဒီကလေးကဖမ်းလိုက်ရောကလေးကိုဖမ်းလိုက်တဲ့ခါကျတော့ဘယ်မှနေလဲပေါ့သူတို့လာမေးတော့ကလေးတွေတယောက်မှစကားမတက်ကြဘူးကျွန်တော်တို့ကင်းနေမျိုးတွေကအင်္ဂလိပ်စကားမတက်ကြဘူးရောက်စားပေါ့နော်အဲ့ဒီကနေတဲ့လက်စာလေးကိုတော့လက်ညှိုးထူပြနိုင်တယ်ဆိုတော့ငားနေတဲ့အဖမေရဲ့အနောက်မှာဆိုတော့အဖမေကိုပြန်ခေါ်လာတဲ့ခါကျတော့ကလေးကဒီတိုင်းပျောက်တယ်စုတ်နေတဲ့ခါအုတ်ထိန်မှုရှိတဲ့အတွက်မိဘတို့ဖမ်းပြီးတော့ထောင်ထဲချလိုက်တယ်ကလေးပါသိမ့်မဲ့ဘာညာဆိုတော့ជីជីမမဖက်ခဲတွေရင်ဆိုင်ရတော့ပေါ့ဒီလိုအခန်းမျိုးတွေလည်းပါခဲ့တာပေါ့
ကိုရဲဝင်းတို့ဒီတနစီပြည်နယ်ကသူတွေအနေနဲ့ရောဒီဇက်ကဘလောက်ဒီအောင်မြင်လိမ့်မယ်လို့မျှော်လင့်ထားပါလေဗ
ျဒီဇက်ကအောင်မြင်မှုကဟိုအဖက်ဖက်ကတို့ကဟိုနင်ဝိုင်းကူညီပေးကြမယ်လို့တို့ယုံကြည်မှုထားတယ်နောက်တစ်ခုကဒီအမေရိကမှာအကြီးမားဆုံးသောဟိုနင်ဘာသာရေးမဂ္ဂဇင်းပေါ့အဖက်မှာလေရှစ်လပိုင်းကျရင်တို့ကဟိုနင်မဂ္ဂဇင်းရဲ့မျက်နှာပေါ်မှာတင်ပေးမယ်ဒါပြင်ကျွန်တော်တို့ကလေဟိုနင်တချို့သောစာရေးဆရာတွေကလေကျွန်တော်တို့ဒီမှာလာရောက်ပြီးတော့ကိုယ်တိုင်ဖြူပြီးတော့စာအုပ်တွေဟိုမဂ္ဂဇင်းတွေထုတ်ပြန်ခဲ့ကြတယ်ပြီးရင်ဒီအရာကအင်မတန်မကိုဟိုနင်ဟိုတူးစရာဂုံစရာကောင်းတဲ့အရာဖြစ်တဲ့အတွက်တယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်က volunteer ပေါ့အခက်ချင်းဝင်မယူပဲနဲ့တို့ကဒီအကြောင်းအရာတွေကဘာတယောက်ဖောက်ထုတ်ပေးသွားစေချင်တယ်တဲ့ဖြစ်ရမယ်တစ်ခုဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုအောင်မြင်အတိုင်းအတာတစ်ခုထိအောင်မြင်မယ်လို့တော့ကျွန်တော်တို့ယုံကြည်တယ်အတိုင်းအတာတစ်ခုထိကဘာကြီးရလဲမြင်နိုင်ကြမယ်လို့ကျွန်တော်တို့ယုံကြည်တယ်
ကိုအောင်တင်ဆက်တဲ့သူရဆုံနေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
နစ်စင်မေလ17ရက်နေ့ကို BNN လူခွင့်ရင်းနဲ့အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပြီးအဲ့ဒီနိုင်ငံရဲ့အခြေခံလွတ်လပ်ခွင့်ကိုတိုးမြင့်ရင်းနဲ့ကာကွယ်ရေးအတွက်ထောက်ခံအားပေးလျက်ရှိပါတယ်။ BNN လူခွင့်ရေးအခြေအနေဟာမကြာခင်နှစ်တွေအတွင်းကတိုးတက်မှုရှိခဲ့ပေမဲ့စိုးရိမ်စရာတွေလည်းရှိနေဆဲဖြစ်ပါတယ်။ဥပမာ BNN အစိုးရဟာလွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်၊စုယုံခွင့်၊ဖွဲ့စည်းခွင့်နဲ့ဘာသာရေးယုံကြည်မှုတို့ကိုကန့်သတ်ချုပ်ချယ်နေဆဲဖြစ်ပါတယ်။ဗီယက်နမ်အာဏာပိုင်တွေဟာပြည်မှုဆိုင်ရာဥပဒေပါမပြတ်သားတဲ့ပြဋ္ဌာန်းချက်တွေကိုအသုံးပြုပြီးငြိမ်းချမ်းစွာဆန္ဒသဘောထားဖော်ထုတ်မှုတွေမပုံမတင်ထားတဲ့ဘာသာရေးလုပ်ငန်းတွေကိုရာဇဝတ်မှုနဲ့အရေးယူနေပါတယ်။အရာဘွတ်ရဲတွေဟာအစိုးရကိုဝေဖန်သူတွေကိုချင်းချောက်တာနှုတ်ပိတ်တာတွေကိုလည်းထပ်ခါတလဲလဲလုပ်နေကြပါတယ်။2016ခုနှစ်အတွင်းတက်ကြွလှရှားသူ12ယောက်တို့ကိုငြိမ်းချမ်းစွာသူတို့အမြင်ဖော်ထုတ်တဲ့အတွက်ပြစ်ဒဏ်ချမှတ်ခဲ့ပြီး2015ခုနှစ်ကဆိုရင်အလားတူပြစ်ဒဏ်ချမှတ်တာခံရတဲ့သူဟာနှစ်ဦးပဲရှိခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းနိုင်တဲ့စီနင်းဖမ်းဆီးမှုနောက်ဆက်ဟန်တာမှုတွေလည်းမြင့်တက်လာခဲ့ပါတယ် 2016ခုနှစ်ကငြိမ်းချမ်းစွာလှုပ်ရှားသူ6ဦးကိုဖမ်းဆီးခဲ့ပြီး2019ခုနှစ်အတွင်းမှာတော့9ဦးရှိခဲ့ပါတယ်။မကြာသေးခင်ကဖမ်းဆီးခံရသူတွေထဲမှာအစိုးရကိုဝေဖန်တဲ့လူအခွင့်ရေးဘလော့ဂါနဲ့အွန်လိုင်းပေါ်ကတက်ကြွလှုပ်ရှားသူငွေငော့နှုခွင်းလဲပါဝင်ပါတယ်။2016ခုနှစ်အောက်တိုဘာလတုန်းကအစိတ်အငွေယူဆိတ်မှုကိုသူမရဲ့ဘလော့မှာရေးသားဖော်ပြတဲ့အတွက်ဖမ်းဆီးခံခဲ့ရပြီးတဲ့နောက်သူမကိုဘယ်သူနဲ့မှဆက်သွယ်ခွင့်မပေးခဲ့ပါဘူး။သူမဖော်ပြခဲ့တဲ့ဓာတ်ငွေရုပ်စိတ်မှုဟာဗီယက်နမ်တမိုင်းမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့အဆိုးဝါးဆုံးဖြစ်ရလို့လူအများကရှုမြင်ကြပါတယ်ဗီယက်နမ်အစိုးရဟာ Google နဲ့ Facebook တို့ကိုလည်းနိုင်ငံရေးအရအစိတ်အတော့ဖြစ်စေတဲ့ထင်တဲ့အချက်တွေကိုဖယ်ရှားပြဖို့ဖိအားပေးခဲ့ပါတယ်အပြုသဘောဆောင်တဲ့အချက်တစ်ခုကတော့ဗီယက်နမ်နိုင်ငံဟာတရားဥပဒေပြုပြင်ပြောင်းလဲရေးကိုဖြည်းဖြည်းနဲ့မှန်မှန်ဆောင်ရွက်လာခြင်းပဲဖြစ်ပါတယ်2016ခုနှစ်နိုဝင်ဘာလတုန်းကဗီယက်နမ်အမျိုးသားလွတ်တော်ကဘာသာရေးအဖွဲ့အစည်းတွေအပေါ်တင်းကြပ်မှုတွေကိုရှော့ပေါက်ပေးတဲ့ဘာသာရေးယုံကြည်မှုဆိုင်ရာဥပဒေသစ်တရားကိုပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့အများမျှော်လင့်သလောက်တော့ခရီးမပေါက်သေးပါဘူး။ဗီယက်နမ်ဆိုရကတော့တရားဥပဒေပြောင်းလဲရေးတွေကိုနိုင်ငံတကာလူ့အခွင့်အရေးဆန်တဲ့အညီပြုပြင်ပြောင်းလဲဖို့ကတိပြုထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကအမေရိကန်ဟာလူ့အခွင့်အရေးနဲ့ဘာသာရေးလွတ်လပ်ခွင့်ဆန်ရတို့လိုနိုင်ငံတကာကစံတမ်းမိုးထားမှုတွေကိုဗီယက်နမ်ပြည်သူတွေအပါအဝင်လူသားအလုံးအတွက်အားပေးမြင့်တင်သွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အင်ကာနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မှုကြေညာပေးပါမယ်ရှင်
။ American သမ္မတ Trump နဲ့ Russia နိုင်ငံသား၏ဝန်ကြီး Russia သားအမတ်ကြီးတို့မေလ10ရက်နေ့တုန်းကအမီရောအိုဗာဂျုံကမှတွေ့ဆုံခဲ့ကြစဉ်ကထိတ်တန့်လျှို့ဝှက်ချက်တွေကိုသမ္မတ Trump ပြောကြားခဲ့တယ်ဆိုတဲ့သတင်းတွေဟာမမှန်ကန်ဘူးလို့အမျိုးသားလုံခြုံရေးအကြံပေး HR McMaster နဲ့အစိုးရတာဝန်ရှိသူတွေညှင်းဆန်ခဲ့ကြပါတယ်။ရုရှားတာဝန်ရှိသူတွေနဲ့သမ္မတတွေ့ဆုံခဲ့ချိန်မှာသူလဲရှိနေခဲ့ပြီးသမ္မတ Trump ကလျှို့ဝှက်ထားတဲ့ထောက်လိုင်းရေးကိစ္စတွေကိုမပြောခဲ့သလိုလူအများသိမထားသေးတဲ့စစ်စင်ရေးအကြောင်းကိုလည်းပြောကြားခဲ့ခြင်းမရှိဘူးလို့အမျိုးသားအကြံပေး McMaster ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။Washington Post သတင်းစာရဲမှမူလဖော်ပြခဲ့တဲ့သတင်းဟာမှားတယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအလားတူပြောကြားခဲ့ပါတယ်။ထိတ်တန့်လျှို့ဝှက်ထားတဲ့လို့သတ်မှတ်တဲ့ကိစ္စတွေကိုသမ္မတ Trump ကရုရှားတာဝန်ရှိသူတွေကိုထုတ်ဖော်ပြောကြားခဲ့တဲ့အကြောင်း American သတင်းဌာနတချို့ကသတင်းထုတ်ပြန်ခဲ့ကြပါတယ်။ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေအပေါ်စိုက်ကတိုက်ခိုက်မှုဟာတင်းလာနေမှာလျော့နေသွားပုံရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကစပြီးတော့နိုင်ငံပေါင်း150ကကွန်ပျူတာပေါင်း3000ထက်မနည်းစိုက်ဘာတိုက်ခိုက်ခံရမှုတွေမှာတရုတ်၊ဂျပန်၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတော်တော်များများတိုက်ခိုက်ခံရပါတယ်။ကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ကုမ္ပဏီကြီးတစ်ခုကအခုစိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆံနေတဲ့အဖွဲ့ကလုပ်တာလားဆိုတာကိုစမ်းစစ်နေကြပါတယ်။ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်မင်းငွေတောင်းတဲ့ WannaCry ဆိုတဲ့ဒီ ransomware virus software နဲ့ cyber တိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်နွယ်နေတဲ့ဤပညာဆိုင်ရာတဲလွန်စားတွေတွေ့ရတယ်လို့ Symantec နဲ့ Kaspersky Lab cyber လုံခြုံရေးကုမ္ပဏီတို့ကပြောပါတယ်။ Syria နိုင်ငံမှာတော့နေ့စဉ်အကျဉ်းသားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်နေပြီးတော့သေဆုံးသူတွေရဲ့အလောင်းတွေကို Damascus မြို့တော်ရဲ့အပြင်ဘက်မှာမီးရှို့တကြိုပစ်နေတယ်လို့စီးရီးယားနိုင်ငံကိုဒီအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှဆွဆွဲပြောကြားလိုက်ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြတ်မှုကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။ဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်အင်္ဂါနေ့မနေ့ပတ်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.